အားရလိုက်စားမှုရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA နဲ့ဆနစ်ချပူးပေါင်းဆောင်ရွက်အားကစားအစီအစဉ်တစ်ခုကိုအပြည်အစံရက်တက်ဖွဲ့ Interpol ကဆန့်ကန့်ထားလိုက်ပါတယ်။ FIFA ဖွဲ့ချုပ်ကဒေါ်လာ22သန်းထောက်ပံ့ပေးထားတဲ့ဆနစ်ချအားကစားစီမံကိန်းကိုဆန့်ကန့်ထားမယ့်ကြောင့် Interpol ကဒီကနေ့ပဲကြေညာလိုက်တာပါ။စီမံကိန်းဟာအားကစားပွဲတွေမှာမတမာမှုတွေနဲ့ရန်စွဲကိုင်းတွေရဲ့တရားမဝင်လောင်စားမှုတွေကိုဟန်တားဖို့ရည်ရွယ်ထားတဲ့ကြောင့်လည်း Interpol ကပြောပါတယ်စီမံကိန်းကိုဆက်လက်အကောင့်ထဲပို့သားဖို့ရည်မှန်းထားပေမဲ့လက်တလော FIFA ဖွဲ့ချုပ်မှာကြုံနေရတဲ့အခြေအနေတွေကြောင့်ဆန့်ကန့်မှုဆုံးဖြတ်ခဲ့တယ်လို့လည်း Interpol တွင်းရေးမှူးချုပ် Jürgen Stock ကကြေညာချက်မှာပြောဆိုခဲ့တာပါ Interpol ရဲ့အခြေခံစံတမ်းမိုးတွေနဲ့ရည်တည်ချက်တွေကိုလက်တွဲလုပ်ကိုင်နေကြတဲ့ပုဂ္ဂလိကနဲ့အစိုးရဘက်ကလက်တွဲဖက်တွေဒါမှကတရားဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကလည်းလက်ခံကျင့်သုံးကြဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်FIFA ကတော့2026ခုနှစ်ကမ္ဘာဖလားပေါ်လုံးပွဲလက်ခံကျင်းပမယ့်အရှင်ဖြစ်ရွေးချယ်မယ့်စီစဉ်တွေကိုဆန့်ကန့်ထားမယ့်ကြောင့်ဗိုလ်ထုနည်းကလည်းကြေညာထားတာပါ2026ခုနှစ်ကမ္ဘာဖလားပေါ်လုံးပွဲကိုလက်ခံကျင်းပမယ့်အရှင်နိုင်ငံဖြစ်2018ခုနှစ်ကျရင်မလေးရှားနိုင်ငံမှာ FIFA ဖွဲ့ဝင်တွေကရွေးချယ်ဆုံးဖြတ်ဖို့စီစဉ်ထားပေမဲ့အခုကမှတော့ဆုံးဖြတ်ချက်ချမယ့်အချိန်ကိုတိတိကျကျမသိရတော့ပါဘူး FIFA တာဝန်ရှိသူ9ယောက်နဲ့အမှုဆောင်ရရှိ9ယောက်ကတော့ငွေကြေးမတမာမှုတရားမဝင်ငွေကြေးလွှတ်ပြောင်းမှုဝင်မဲ့ခွာချမှုတွေပါဝင်ဆွဲချင်အများပြားနဲ့အမေရိကန်ကပြီးခဲ့တဲ့လတိုင်းမှာပဲတရားဆက်ဆုထားတာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံကလည်း2018နဲ့2022ခုနှစ်ကမ္ဘာဖလားပေါ်လုံးပွဲအရှင်နိုင်ငံတွေဖြစ်ရုရှားနဲ့ကတ္တာနိုင်ငံတွေကိုရွေးချယ်ရမှာမမှန်မကန်ဆောင်ရွက်ခဲ့မှုဝင်မဲ့ခွာချမှုဆွစ်ဆွဲချက်တွေပေါ်မှာတရားစုံစမ်းစစ်ဆေးနေပါတယ်။